ਸਿਆਨਾ ਤੇਨਾ ਗੋ ਇਆ ਅਮਿਆਉ ਮਿਆ ਨੇ ਸੰਚਿਨ ਸਨਾ ਪਿਆ ਗਰੇ ਜ਼ਗਾਈ ਡਾਈ ਦਜ਼ੇ ਮਿਉ ਤਬੈ ਸੇ ਜਾਂ ਗੋ ਅਪ੍ਰੈਲ 9 ਨੇ ਨਿਨੀ ਬਾਈ ਗਾ ਸਾਲੋ ਸਿਤਕਾ ਪਿਕਾ ਫਿਖੁਰਾ ਜਾਂ 7 ਯੌਤੀ ਸੌਂ ਮੀ ਰੋ ਅਮਿਆ ਪਿਆ ਠੈਨ ਯਾ ਗੇ ਬਾਰੇ ਚੀਟਾ ਸਨਾ ਪਿਆ ਬੋਏ ਰੇ ਸੱਸੀ ਨੀ ਦੇ ਬਗੋ ਮਿਉ ਮਾ ਸੋਇਨ ਲੈ ਸਨਾ ਪਿਆ ਬੋਏ ਰੇ ਗੋ ਮਾਉਂ ਤੂ ਮੈ ਡਰੋਨ ਨੇ ਸੌਂ ਚੀ ਠੌਲਾਂ ਨੀ ਬਾਰੇ ਯੰਗੋਂ ਗਾ ਲਾ ਰੇ ਤਰੇਨ ਪੀ ਸੌਂ ਗੋ ਕੋ ਚੋ ਚੋ ਤੈਂ ਗਾ ਪਿਓ ਪਿਆ ਬੇ ਮਾ ਫਿਤ ਬਾਰੇ ਬਿਆ
ਸਿਆਨਾ ਦੇ ਮੂ ਗੋ ਸੰਜਿਨ ਸਨਾ ਪਿਆ ਬੋਏ ਰੇ ਮਾ ਪੀਦੂ ਅਮਿਆ ਪਿਆ ਪਾਵਨ ਗੇ ਰੇ ਸਗਾਈ ਡਾਈ ਦੀਤਾ ਜੀ ਦਜ਼ੇ ਮਿਉ ਗੋ मने एबी खुन ये नी बैंगरेगा सटिन भी न्यालों बो सिटने येगा पिखत फ्यूखुन गे बारे पिखत मुजाव 7 याव तेसों गे रे लु दजे म्योगन टू गा वीओए को अकुलु ब्यो बारे
ला दो फिज जा दा तो मती हु बो ब्या मिनिन ने 9 नाई लाव मा ऐ तुरो दजे अवन ये ये न्याओ नी बारे ने तो 7 नाई गे 9 नाई ला जमा शाम दुआ जमा तुई या ले तो दुआ ले गजिन भी दी मा ये न्याओ नी रे मा अलु ညာတော့သူ့ဘုရောဘာမှမသိရနဲ့ဒီတိုင်းကြာနည်းကိုးနိုင်ကြမှာစတယ်အားလုံးကျွန်တော်တို့လူတွေဘက်ကဆက်ပြောက်ကြလူတွေဘက်ကဆက်ပြောက်သူတို့စစ်သားကနှင်းရောက်လို့ကြားရတယ်တတိကြတော့သူတို့ကပြည့်တဲ့တိုင်းနဲ့မလို့ဖြစ်လူတွေမှာတော့သူတို့အချင်းသူတို့စစ်သားတွေကတွားချင်တာတွားပြီးတော့နိုင်ကိုသူတို့အသာဆက်တဲ့ပေါက်စားလေးတွေနဲ့ဘယ်ဥမမလောက်ကြပါနဲ့ဆန္ဒမပြပါနဲ့
မနေ့အီဘီခုနရဲ့ညနေ3နာရီလောက်မှာဒဇယ်မြူရဲကိုစစ်ကားတွေဝင်လာပြီးပြစ်ခတ်လို့မြို့ကန်တွေဘက်ကလည်းလက်လွတ်တူမီတဲ့နယ်တွေနဲ့ခုခံပြီးအပြန်အလှန်ပြစ်ခတ်ခဲ့ကြတာပါညာလုံးပေါက်ပြစ်ခတ်ဖြိုခွဲခံခဲ့ရပြီးတဲ့နောက်ဒီကနေ့မှာတော့မြို့ထဲမှာငြိမ်သက်နေတယ်လို့မြို့ကန်ကပြောပါတယ်မနေ့ကစစ်တပ်နဲ့ရဲပြစ်ခတ်တာကြောင့်လူနှစ်ဦးသေဆုံးခဲ့တဲ့ဗကူးမြို့မှာတော ပိုင်းတွေဘက်ကဒရုန်းယာဉ်တွေနဲ့စောင့်ကြည့်ခဲ့တယ်လို့မြို့ကန်တဦးကပြောပါတယ်
။တလက်ပြပွဲကနှစ်ခုလုပ်ခဲ့ခင်ဗျ။မနေ့ကတစ်ခါလုပ်ခဲ့၊၈နာရီကနေ၉နာရီခွဲလောက်ထိတစ်ခါလုပ်ခဲ့။ညကျလို့ရှိရင်၈နာရီကနေပြီးတော့၁၀နာရီလောက်ထိကိုဟိုညတစ်ပိတ်ဆိုလုပ်ပါတယ်။အဲ့တော့တို့ကဝမ်ဖို့ဖို့ကျွန်တော်တို့ကချိန်နိုင်ပြီးပြမလားဝမ်ဖို့ဖို့ပါလေကိုလွန်ဆန်ပြီးကျွန်တော်တို့ကလောက်တာညက်ညက်တပိယပူလူများတယ်ပြင်းစင်တဲ့အများအဲ့ကျွန်တော်တို့ရှိတဲ့အနေပြီးတော့အဲ့ဒီခန်တက်ရှိထိတဲ့မဂရစ်ခန်တက်ထိတဲ့အားရှိအဆက်ကရှိတဲ့အနေပြီးတော့ဒရုန်းနဲ့ဒရုန်းကတော်တော်အဆင်ပြေမှာဒီနေ့ကိုနှစ်ချောင်းလောက်ကျွန်တော်တို့ပေါ်အနေဖြစ်ပြပြီးတော့ကျွန်တော်တို့ဈေးကွာနဲ့ဒီကနက်နဲ့အလန့်ပစ်လို့မပြီးလိုက်တဲ့အကွာအဝေးကနေပြီးတော့ဒီနေ့နှစ်ချောင်းပေါ့နော်ကျွန်တော်တို့အချိန်ကိုကက်ခတ်ပြီးတော့နေတယ်ဘယ်နေ့ဝင်လဲတော့ကျွန်တော်တို့မသိပါဘူး
မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်ဖားကန့်မြို့မှာလည်းဒီကနေ့ဆန္ဒပြစစ်ကြောင်းထွက်ဖို့လူစုနေခြင်းအနာတော့မှရှိသူတချို့ကိုစစ်တပ်နဲ့ရဲကဖမ်းဆီးသွားတယ်လို့ဖားကန့်မြို့ကတူကပြောပါတယ
်ကျွန်တော်ကအဲ့မှာတပိတ်စစ်ကြောင်းဆုရက်နေရာလေနော်စစ်ကြောင်းမထွက်ခင်လေဆုရက်နေရာဆိုတော့အဲ့နားမှာဆုပြီးတော့အဲ့နားမှာခောက်ဆွဲဆိုင်နားထဲမှာ၃ရောက်အဲ့နားဆိုင်ငယ်ဝက်ရှော့ဆိုင်နဲ့ဆိုင်ရှိမှာပေါ့၂ရောက်ဆိုင်ငယ်စီးလာတဲ့လူ၄ရောက်ပေါ့အဲ့လိုမျိုးဖမ်းတာပြီးတော့တွေးလာလူဖမ်းသွားတဲ့သဘောရှိတယ်ခောက်ဆဲဆိုင်မှာထိုင်စားနေတဲ့၃ရောက်ကျဲအဲ့တော့ဆိုင်ငယ်ဝက်ရှော့ထဲမှာရှိတဲ့နှစ်ယောက်ရယ်ဆိုင်ငယ်စီးတာတဲ့နှစ်ယောက်ကိုအဲ့ရဲရဲနဲ့စတားဖွဲ့ဖမ်းလိုက်တာ
စစ်တပ်ရဲ့ပြစ်ခတ်ဖမ်းဆီးမှုတွေရှိနေတဲ့ကြားကပဲရန်ကုန်မန္တလေးမော်လမြိုင်မိုးကုတ်ဖားကန့်မြင်းကြံတပည့်ရင်လက်ပတောင်းရေဦးဖြူဖအံပကူဒိုက်ဦးကတာတီဘောတဝဲစတဲ့မြို့တွေမှာဗန်တပိတ်ဆိုင်ငယ်တပိတ်လမ်းလျှောက်တပိတ်ပျောက်ကြားတပိတ်စသဖြင့်ပုံစံစုံဆန္ဒပြမှုတွေနေ့စဉ်မပြတ်ဆက်ရှိနေပါတယ်တရုတ်နိုင်ငံကစစ်ကောင်စီကိုထောက်ခံနေတာတွေရပ်ဖို့ရည်ရွယ်ပြီးတရုတ်သမ္မတရှီကျင်းဖင်ရဲ့ဓာတ်ပုံနဲ့တရုတ်အလံတို့ကိုမီးရှို့တဲ့လှုပ်ရှားမှုကိုလည်းရန်ကုန်မန္တလေးကြိုက်ထုနဲ့ဒေသတချို့ကလူငယ်တွေဥဆောင်ပြုလုပ်ခဲ့ကြပါတယ်မြန်မာနိုင်ငံတွမ်းမှာစစ်တပ်နဲ့ရဲကပစ်ခတ်တာကြောင့်တေဆုံးသူ6ရွာနီးပါးရှိလာပြီးအများစုကအသက်20ကျော်အရွယ်လူငယ်တွေဖြစ်တယ်လို့တေဆုံးသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်ပါတယ်ခင်ဗျာ
စကိုင်းတိုင်းဒဇယ်နဲ့နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုကိုချေချော်သိန်းပြောပြသွားတာဖြစ်ပါတယ်